ထိုင်းနိုင်ငံမှာဒီလစာမိုင်မွေးရေးစေဝါမှုနဲ့ဖန်ဆီးခံရသူတဦးကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံထားရတဲ့နကွန်စွမ်းရဲဌာနအကြီးအကဲရဲမှူးတတိဆန်ဦးတနပွန်ရဲ့နောက်ထပ်တန်တရားရှိသူရဲအရာရှိ6ယောက်ကိုဖမ်းဆီးထားပြီဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကအတည်ပြုပြောဆိုပါရယ်။ရဲစခန်းမှုဟာထိုင်းပတ်ငွေ2တန်းအမေရိကန်ဒေါ်လာ6000လုံးငွေရဖို့ကြိုးစားချိန်မှာအခုလိုလူသူဆုံးခဲ့တာဖြစ်တယ်လို့ယူဆရကြောင်းစုံစမ်းစစ်ဆေးနေတဲ့ရဲတပ်ဖွဲ့ကပြောပါရယ်။ရဲမှူးတတိဆန်ဦးတနပွန်ဟာမင်းကချုံပူရီခရိုင်မှာသူ့ဘာသာသူလာရောက်အဖမ်းခံခဲ့တာဖြစ်ကြောင်းမင်းညနှောင်းပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်ရဲချုပ်စိုးဝတ်ဂျယူးစုကသတင်းတောက်တွေကိုပြောပါတယ်ဒီအမှုနဲ့ပတ်သက်သူတိုင်းကိုစစ်ဆေးသွားမှဖြစ်ပြီးတော့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းနဲ့ရဲရာစီတွေကိုအပြစ်ရှိတယ်လို့ပြောနေတာမဟုတ်ပေမဲ့တပ်တည်အထောက်အထားတွေအရရာဇဝမှုကျူးလွန်ခဲ့တယ်ဆိုတာထင်ရှားကြောင်းထိုင်းရဲချုပ်စိုးဝတ်ဂျယူးစုကသတင်းတောက်တွေကိုပြောပါတယ်ပြီးကြရက်လာတော့ကမူရေးစေဝါမှုနဲ့ဖမ်းဆီးခံထားရသူချာရပွန်တနာပင်ဖက်ကရဲစခန်းမှာလူလေးယောက်တွန်းလှဲပြီးတော့ plastic အိတ်နဲ့ခေါင်းကိုဆွတ်ထားချိန်မှာအသက်ရှူချက်သေဆုံးသွားခဲ့တဲ့ဗီဒီယိုကို Facebook လူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းကပြန့်နှံ့သွားပြီးတဲ့နောက်မှာဒီအမှုကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားထားတာပါမကန်လုံးသူတွေကိုအကာအကွယ်ပေးမှာမဟုတ်ပဲဘသူမဆိုဥပဒေနဲ့အညီတသားရဲဆောင်ရွက်မှာဖြစ်ပြီးလူလူယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်ရလိမ့်မယ်လို့ထိုင်းရဲချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အဓိကတရားခဏ၏အဖြစ်တန်တရားရှိသူရဲမှူးတတိဆန်အော်တနပွန်ကိုနှိပ်စက်ညှဉ်းပန်းမှုလူသက်မှုတွေနဲ့ဖမ်းဝရမ်းထုတ်ထားခဲ့ပြီးဗန်ကောက်မြို့အနီးကသူ့ရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဗုဒ္ဓဦးနေကဝင်ရောက်ရှာဖွေခဲ့ပါတယ်ဒေါ်လာတန်း60တော့တန်နဲ့သူ့ရဲ့နေအိမ်ကြီးကိုဝင်ရောက်ရှာဖွေချိန်မှာစင်ခံကားအများပြားကိုတွေ့ရှိခဲ့ရကြောင်းထိုင်းသတင်းတွေကရေးသားဖော်ပြကြပါတယ်